ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့မဲ့နေရာနဲ့အချိန်ကိုအတည်ပြုသတ်မှတ်ပြီးရတဲ့အများ၂၀26ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ဆက်တွေဆိုတဲ့စွပ်စွဲချက်တွေကိုသမ္မတထရမ့်ကဆက်ပြီးပယ်ချနေတော့မှာပဲ။ကျွန်တော်တို့ရွေးကောက်ပွဲကိုဝင်နှောက်တာနဲ့ပတ်သက်ပြီးသူတို့နဲ့ဘာမှမဆိုင်ဘူးဆိုတာရုရှားကဆက်ပြောနေပါတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။သမ္မတထရမ့်ရဲ့အခုပြောဆိုချက်ဟာနိုင်ငံခြားရေးဝန်ကြီး Mike Pompeo ဗိုလ်ထူးနေကပြောတာနဲ့ကွဲလွဲနေပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့တွေ့ကြတဲ့အခါအမေရိကန်ယူကောက်ပွဲတွေမှာဝင်ပြီးနှောက်ယှက်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးဆိုတာသမ္မတထရမ့်ကရုရှားကောင်းဆောင်ကိုသတိပေးပြောဆိုမှသိကြတယ်လို့ဝန်ကြီးပွန်ပေယိုကပြောတာပါဇူလိုင်လ16ရက်နေ့ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာကောင်းဆောင်တို့တွေ့ဆုံမဲ့အစည်းအဝေးဟာအရင်တုန်းကနိုင်ငံတကာပွဲတွေမှာခဏတွေ့ကြဘူးတာကလွဲရင်ပထမဆုံးချိန်နှစ်ယောက်တည်းတိကျတွေ့ဆုံပွဲဖြစ်ပါပါအမေရိကန်နဲ့ရုရှားကြားဆက်ဆံရေးအတော်လေးအဆင်မပြေဖြစ်နေချိန်မှာအခုလိုတွေ့ဆုံကြဖို့စီစဉ်ထားတာလည်းဖြစ်ပါတယ်